ဒီအပိုင်းတွင်မွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေရမှာဆွဆွဲနေကြသလိုတမတော်စစ်စေးတွေကြောင့်မဟုတ်ဘူးလို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကညင်းဆိုလိုက်ပါတယ်။ဒေါက်တာဝင်းမြတ်အေးဟာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းရဲ့ဒုတိယဥက္ကဋ္ဌဖြစ်တာဝန်ယူထားသူလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့ဒေါက်တာဝင်းမြတ်အေးကိုVOA ကမခင်ဖြူထွေးကမေးမြန်းရမှာဒုက္ခသည်တွေစီစီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ညီနိုင်နေမှုကိုအခုလိုသူကအရင်ဆုံးပြောပါတယ်
။အော်အဲ့ဒါကတော့ဒီနှစ်နိုင်ငံနဲ့ပဲဆိုင်တယ်။ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့အဲ့ဒါသူတို့ကလို့ပြောနေတာရှိတယ်ဆိုတော့အခုပြောလို့သိတယ်ပေါ့နော်။ဒါပေမဲ့သူတို့ကဟိုလာမှာလေဒီနောက်ဆုံးပတ်မှာဒီမြန်မာနိုင်ငံကိုလာပြီးတော့အဲ့ဒါကိုအကြည့်လဲဆွေးနွေးမယ်။နောက်တော့တူညီချက်ရရင်ကျွန်တော်ကဒီဟာကိုဆက်ချင်းစမှာလေ။ဆိုတော့အဲ့လိုအဲ့ဒါပဲကျွန်တော်တည်တာတော့လေသူတို့ဟိုဒီဘက်ကိုလည်း proposal တင်ထားတယ်လို့လည်းကြားတယ်ဘာပါလဲဆိုတော့ကျွန်တော်မသိဘူးဆိုတော့ကျွန်တော်ကဟိုအဓိကလူသားချင်းစာနာထောက်ထားမှုကူညီနဲ့ဂျန်တဲ့ကိစ္စတွေဆိုတော့လေအဲ့ဒီကိစ္စအနုစိတ်တော့ကျွန်တော်တို့မသိဘူးပေါ့နော
်အခုဒုက္ခသည်တွေကိုပြန်လဲစစ်စစ်ရေးဒီလိုလုပ်နေတဲ့အချိန်ထဲမှာပဲအခုဟာဒီကုလသမဂ္ဂပြောနေတာဒီပြည့်ခဲ့တဲ့ရက်ပိုင်းအတွင်းမှာကိုပဲတရက်ထဲမှာတယ်ဒုက္ခသည်တပေါင်းတစ်ထောင်လောက်ထပ်ထွက်လာတဲ့ဆိုတာလည်းပြောတယ်စစ်စစ်ရေးတွေဆက်ရှိနေတယ်လို့လည်းပြောတယ်အဲ့တော့
ဖြစ်နေတာပေါ့ဖြစ်နေတယ်ပေါ့ကျွန်တော်တို့လည်းတော်တားတယ်တွေ့တယ်ဒါပေမဲ့ရွာဒီမှာလည်းအကုန်လုံးကအေးချမ်းနေတာပဲရွာဒီမှာဘာမှဖြစ်တာလည်းမရှိဘူးခုနကလိုဒီဘက်ကနေဟိုတွန်းအားပေးတဲ့ force ဆိုတာကတော့ဒီဘာမှဒီ clash လည်းမဖြစ်ဘူး engagement လည်းမရှိဘူး attack လည်းဘာမှမရှိဘူးလေဘာမှမရှိဘဲနဲ့လည်းထွက်နေတာတွေ့တာပဲတွေ့တော့ကျွန်တော်တို့ကထွက်နေတဲ့နေရာတနည်းကကျွန်တော်ရောက်ပြီလေဒါအကုန်သိပြီးသားပါကျွန်တော်တို့တို့အနေနဲ့တော့တွေ့တယ်တွေ့ပြီးရခဲ့တယ်ဘာကြောင့်လဲဆိုတော့ပေးချာရေရာမပြောဘူးအဲကျန်တဲ့ဟာကြီးချက်ပြော6နာရီကျော်ရင်မထွက်ရတော့ဘူးဘာလို့ဟာဒါ temporary ပဲ curfew ကတော့ဒီလောက်ဖြစ်တဲ့အချိန်မှာတော့6နာရီကျော်ရင်မထွက်ရဘူးဆိုတာရှိတာပေါ့လို့ဆိုတော့အဲ့ဒါမျိုးပေါ့နော်မလွတ်လပ်ဘူးပေါ့လုတ်ကင်ဆက်တော့လို့မရဘူးဒါခဏတာပဲလေကျွန်တော်တို့ဒီကြောင့်မလို့စောင်းဝင်နေနေပါသလိုကျွန်တော်အပြည့်ဝထောက်ပတ်မယ်နော်ဒီစိတ်ချအောင်လဲလုံခြုံရေးအတွက်ကလည်းဆောင်ရမယ်ဒီကဖြူကတော့ရှိနေအောင်ပါပေါ့ဒါပေမဲ့အဲ့ကျန်တဲ့ဟာကြီးကျွန်တော်တို့ဘယ်လိုပြောတော့လဲသူတို့ကမရဘူးလေသွားမယ်ပဲဖြစ်တာပေါ့နော်တစ်ဖက်နဲ့အဲ့ဒါဘင်္ဂလားဒေ့ရှ်တာမတ်ကြီးပါပါတယ်တာမတ်ကြီးကတော့ဘာပြောလဲဆိုတော့ဟိုဘက်မှာလဲဟိုဘက်မှာရောက်ဝိုင်းရင်လေတဲ့ဒုက္ခအမြန်ရောက်မှာတဲ့အဲ့ဒါဘာလို့သွားရမလဲ။ဘာညာသူလည်းပြောတယ
်။ဒါပေမဲ့ဒီမနေ့ကတုန်းက UNOHCHR ပေါ့နော်ဒီလူခွင့်နဲ့ပတ်သက်တဲ့ကုလသမဂ္ဂမဟာမင်းကြီးရုံးကအစင်ကစားထုတ်ပြန်တဲ့အထဲမှာကြတော့ဒီမှာပြင်းပြထန်ထန်တချို့ပြောဆိုထားရရှိပါတယ်။ဒီဒုက္ခသည်တွေကိုပြန်လည်လက်ခံရေးနှစ်ဖက်နိုင်ငံညှိနှိုင်းဆွေးနွေးနေတယ်လို့ပြောပေမဲ့ဒီကုလသမဂ္ဂတို့ကပြောနေတာကကြတော့ဒီဒုက္ခသည်တွေကိုပြန်ပြီးတော့ဝင်လို့မရအောင်ဒါအပြီးမှောင်းထုတ်နှင်ထုတ်လိုက်တဲ့သဘောမျိုးအထိလှုပ်ဆောင်တာတွေရှိတယ်။စစ်စင်ရေးတွေကလည်းဆက်ပြီးတော့ရှိနေတယ်လို့ပြောပါတယ်ဝန်ကြီး။အဲ့တော့ဒီအပေါ်မှာ
မဟုတ်ပါဘူး။ဘာဖြစ်လို့လူမျိုးဖြစ်နေလဲမသိဘူးเนาะသတင်းတွေအော်ရဲကျွန်တော်လဲ
သူတို့ကတော့ဒီသူတို့မှာခိုင်မာတဲ့တက်တီထောက်ထားရရှိရပေါ့เนาะသူတို့အင်တာဗျူးပေါင်း65ခုလုပ်တယ်လို့လည်းပြောပါတယ်နောက်ပြီးတော့ဒီမှာသူတို့မှာဒီတကယ်ဖြစ်ပျက်ခဲ့တဲ့ပုံရိပ်တွေတပ်ပုံတွေပေါ့เนาะမှတ်တမ်းမှတ်ရာတွေနဲ့သူတို့ကဒီပေါ်မှာကိုးကားပြီးတော့မှဒီဒုက္ခသည်တွေရဲ့ပြောဆိုချက်တွေအရာဒါတွေကဆက်ပြီးတော့ရှိနေတယ်ပေါ့လေဆိုတော့အဲ့လိုပုံစံမျိုးပြောပါတယ်ဆိုလိုတာကတော့သူတို့ကဒီနိုင်ငံထဲမှာဆက်နေဖို့အတွက်သူတို့ကသူတို့လုံခြုံတယ်လို့မခံစားရတဲ့အတွက်ကြောင့်ဒီဒုက္ခတွေကဆက်ပြီးတော့ထွက်နေတယ်ပေါ့နော်ဆိုတော့ဒီအနေထားကတကယ်ပဲရှိနေတဲ့သဘောလားဒါမှမဟုတ်ဝန်ကြီးပြောသလိုဘလို့အခြေအနေမျိုးတွေကြောင့်လို့ဒီလိုမျိုးဆွဆွဲချက်တွေဖြစ်နေတယ်ဟုတ်
တယ်အဲ့တော့ကျွန်တော်တို့ကိုယ်တိုင်ရောက်တာပဲဘာမှမရှိငြင်းငြမ်းလို့အဲ့ဒီနေရာမှာတော့လူတွေကကြွေးရတာတွေ့တယ်ဟုတ်ဒါပေမဲ့ဘာတွေဖြစ်နေလဲဆိုဘာမှလည်းမဖြစ်နေဘူးအဲ့ငြင်းငြမ်းတဲ့ရွာတွေကကျွန်တော်ရောက်ခဲ့တာပါအများကြီးပဲဟာရွာကြီးအများကြီးရောက်ခဲ့တာပဲဟာအဒီသုံးမျိုးတွဲနေတဲ့ရွာငခုရရွာဆိုလို့ရှိရင်ဟိန္ဒူလည်းရှိတယ်မွတ်စလင်လည်းရှိတယ်ရခိုင်လည်းရှိတယ်သုံးမျိုးတွဲပြီးတော့ကျွန်တော်တို့လည်းတွေ့ခဲ့တာပဲအဲ့မှာဈေးဆိုင်တွေဖွင့်သူတို့ကရောင်းဝယ်ဖောက်ကားနေတဲ့နေရာကြီးလည်းရှိတာပဲသူဆန်းတာနောက်ကကျွန်တော်မွတ်စလင်ရွာရောက်ပြီးနောက်ပြင်ဆိုမွတ်စလင်ရွာပေါ့အပြည့်ပဲရှိတယ်လူအပြည့်ပဲဘယ်သူမှလည်းမသွားကြဘူးဘာလို့လဲဆိုတော့မသွားဘူးတဲ့ဘိုးစင်ပေါ်တဲ့ဒီမှာနေတာမဟုတ်ဘူးဘာလို့သွားရမှာတော့မသွားဘူးတဲ့ကျွန်တော်ဒီမှာပဲနေတာတဲ့ဆိုတော့ကျွန်တော်တို့လည်းထောက်ပံ့နေရာကြီးလုပ်တယ်ဆက်လုပ်တာကြီးလုပ်တယ်နောက်ပြက်ခါကျတော့သူတို့မှလိုအပ်ချက်ကြတော့ဒီ national verification process ဆိုတာညာတော့ဟိုသူတို့နိုင်ငံသားဖြစ်မှုနဲ့ပတ်သက်တာကြီးကျွန်တော်တို့တွန်းပြီးတော့ဆောင်ရွက်ပြီးနေပြီးမယ်ဒါကြီးအကုန်လုံးကျွန်တော်တို့ပြောဆိုခဲ့တာပဲအရင်တုန်းကတော့တော့ကံရတာကြန့်ကြတယ်အခုအရင်နဲ့မြန်အောင်ကျွန်တော်တို့ဆရာလည်းရုပ်ပေးမယ်ဒါကြီးလည်းပြောခဲ့တာတွေ့တယ်အဲ့ဒီဟိုလူမှုကြီးကြပ်ရေးဝန်ကြီးကတော့လေဆိုတော့ဒါကြီးလည်းအဲ့ဒီရွာကြီးကတော့လေ AC ပဲဘယ်တော့မှမသွားဘူးလေသူတို့သားစဉ်ပေါင်ဆက်ကနှစ်နေရာလောက်ရှိပြီးလေသူတို့ရွာတည်ထားတာဆိုတော့အဲ့ဒါလည်းရှိနေတာပဲအဲ့လိုသွားတဲ့လူကလည်းသွားတာမှလေဒီဘာမှမဖြစ်ဘူးဟိုရေသိမ့်တောင်ဆိုဘာမှမဖြစ်တဲ့နေရာလေဘာဖြစ်လို့အဲ့ဒီလူကသွားတော့
အဲ့လို
ဘာမှမသိအကွက်ကြကြပဲလုပ်နေသလားဒါကြီးအကုန်လုံးထွက်သွားရင် ethnic cleansing ဆိုတဲ့ definition ဝင်အောင်လုပ်နေသလားကျွန်တော်လည်း စဉ်းစားကြည့်ဒီကယ်အဲ့တော့ကျွန်တော်တို့ကလည်းဆိုတော့ဘာမှမပြောလို့တော့ကျွန်တော်တို့အလုံးနဲ့ပဲလုံးနဲ့ပဲသတိပြရမယ်ကျွန်တော်တို့လုပ်တာတွေကမှားတာတခုမှမလုပ်ဘူးမဟုတ်တာလည်းတခုမှမလုပ်ဘူးကျွန်တော်တို့အစိုးရပြောတာနော်မှားတာလည်းမလုပ်ဘူးတခုမှမဟုတ်တာမလုပ်ဘူးအဲ့တော့ကျွန်တော်တို့ဆက်ပြီးတော့အခုလုပ်မယ်နောက်ကျွန်တော်တို့မှာနိုင်ငံတော်စီမံချက်ကြီးဆိုတာနဲ့လည်းအကြီးကြီးအကောင်အထည်ပုံမဲ့ကိစ္စရဲ့အခြေဓာတ်ရကျွန်တော်တို့ရဲ့စီစဉ်ထားတဲ့အတိုင်းကျွန်တော်တို့သွားနေမှာပဲလीကျွန်တော်တို့အလုံးနဲ့ပဲသတိပြရမယ်ဒါပဲလीဒီနေ့ဘာမှတတ်နိုင်ဘူး